coronavirus တဲ့ရောဂါကြောင့်ကျန်းမာရေးဝန်ဆောင်မှုကောင်းကောင်းမရကြတဲ့အတွက်ငှက်ဖျား TB အဆုတ်နာနဲ့ HIV AIDS ရောဂါနဲ့တည်ဆုံရသူအရေအတွက်တဟုန်တို့မြင့်တက်လာနိုင်တဲ့အခြေအနေရှိနေတယ်လို့ဆေးပညာရှင်တွေကသတိပေးလိုက်ပါတယ်။ COVID-19 ကြောင့်အသွားအလာတွေပိတ်ထားတာနဲ့ဒီရောဂါကူးစက်ခံမှာကျောက်ပြီးဆေးရုံဆေးခန်းမသွားရဲကြတာကြောင့် TB ပိုးရှိမရှိစမ်းသပ်ဆစ်ဆေးသူအရေအတွက်ညော့လာတဲ့အပြင်ဆေးလာထုတ်တဲ့လူနာအရေးအတွက်လည်းလျှော့လာနေတာတွေ့ရတယ်လို့တောင်ဘရစ်ကအဆိုအရ COVID-19 ဆိုင်ရာချန်ပေးကော်မတီအကြီးအကဲကူးစက်ရောဂါဆိုင်ရာပညာရှင်ဒေါက်တာဆလင်ကာရမ်ကပြောပါတယ်ကူးစက်ရောဂါနဲ့နှစ်ဆန်လူပေါင်းတန်းနဲ့ချီတည်ဆုံးနေရတာဖြစ်ပြီးဒီထဲကအဆိုးဆုံးဒေတာတွေကတော့အာဖရိကဆာဟာရာအောက်ပိုင်းဒေတာနဲ့တောင်အာရှဒေတာတွေဖြစ်ပါတယ်။တကွေးကျန်းမာရေးနဲ့အပူပိုင်းဆေးပညာဆိုင်ရာလန်ဒန်ဆေးကျောင်းက TB ရောဂါအထူးကျွမ်းကျင်သူဒေါက်တာဖင်မက်ကွတ်ကလည်းTB ရောဂါတိုက်ဖျက်ရေးအတွက် coronavirus ကရောဂါရဲ့သက်ရောက်မှုကြီးမားတဲ့အထောက်အထားတွေပိုးပြီးတွေ့လာနေရတယ်လို့ပြောပါတယ်။ဒီကရောဂါကြောင့် HIV AIDS ဝေဒနာရှင်တွေအတွက် ARVC ပါဝင်ကူးစက်ရောဂါတွေအတွက်မရှိမဖြစ်လိုအပ်တဲ့ဆေးရဖို့လဲအခက်ခဲတွေရှိနေတာကစိုးရိမ်စရာအနေအထားဖြစ်နေတာပါ။ London Imperial College ကသုတေသနပညာရှင်တွေကတော့ဒီ2020မှာအာဖရိကဒေသတွင်ငှက်ဖျားနဲ့တည်ဆုံရသူနှစ်ဆတိုးလာနိုင်တယ်လို့သတိပေးနေပါတယ်။